နမောင်မျိုးမှာဘိုးကျောင်းဆံမွေးနေ့နှစ်တရာပြည့်ကျင်းပသလိုဘိုးကျောင်းမွေးနေ့မြန်မာနိုင်ငံကလေးများနေ့အဖြစ်သတ်မှတ်ထားတာဖြစ်ပါတယ်။နမောင်မျိုးမှာဒေါအောင်ဆန်းစုကြည်ကဘိုးကျောင်းမွေးနေ့မှာမင်းကွန်းပြောကြားအပြီးကလေးငယ်300နီးပါးနဲ့တွေ့ဆုံခဲ့ပါတယ်။ဘိုးကျောင်းအောင်ဆန်းမွေးနေ့ကိုကလေးများနေ့အဖြစ်သတ်မှတ်ခဲ့ပုံနဲ့ဘိုးကျောင်းအောင်ဆန်းရဲ့စိတ်သက်ကိုအတူယူကြဖို့ပြောကြားခဲ့ပါတယ
်။မြန်မာနိုင်ငံရဲ့ကလေးတွေကိုပြည့်ပြည့်စုံစမ်းပြီးတော့နိုင်ငံအတွက်လူသားများအတွက်တန်ဖိုးရှိခဲ့လူသားတွေဖြစ်ပါစေခြင်းပဲ။
နိုင်ငံတနိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်ဆိုရင်ကလေးတွေကျမှဖွံ့ဖြိုးဖို့လိုအပ်တယ်လို့လည်းပြောပါတယ်။
နိုင်ငံတနိုင်ငံကိုဖွံ့ဖြိုးတိုးတက်ခြင်းနဲ့စံတာစီတွေဆိုတာဟာပြည်သူလူထုတွေဟာကိုယ်အားဖြင့်လည်းကျမ်းမာနိုင်အောင်လို့ဘုရားအရှင်လည်းဘုရားနိုင်ငံကိုအထူးသဖြင့်ကလေးတွေပေါ့ကလေးတွေဆိုတာနိုင်ငံကနိုင်ငံရဲ့အနာဂတ်ပေါ့ဒါကြောင့်ကလေးများဟာတာဝန်ယူစိတ်နဲ့ပို့ဖို့ကိုဘုရားနိုင်ငံအတွက်သုံးကြတဲ့နိုင်ငံသူနိုင်ငံသားတွေဖြစ်လာဖို့ပြည့်စုံပြောတာ
ကလေးများနေ့အခမ်းအနားကိုရန်ကုန်မြို့ပြည်သူ့ရင်မြစ်မှာလဲကျင်းပခဲ့ပါတယ်။အဲဒီမှာကြပြာရွတ်ပြိုင်ပွဲ၊ဘိုးကျုံအောင်ဆန်းမိန်ကွန်းပြောပြိုင်ပွဲ၊ပကြီးပြိုင်ပွဲတွေကျင်းပပါတယ်။ကြပြာရွတ်ပြိုင်ပွဲမှာနှစ်သိမ့်စုရခဲ့တဲ့ငါးတန်းကျောင်းသူအမှတ်မင်းမျိုးထက်ကဘိုးကျုံအောင်ဆန်းကိုသူ့အနေနဲ့လေးစားဂုဏ်ယူမိတဲ့အကြောင်းအခုလိုပြောပါတယ်
။ကျောင်းနဲ့ပတ်သက်တာဘိုးကျုံကတရားရင်ပြည်လုံးရဲ့ကျေးဇူးရှင်ဖြစ်ပါတယ်။ခေါင်းဆောင်ဖြစ်မှုဆိုတာဘသူမဆိုမဖြစ်နိုင်ဘူးဆိုတာမရှိပါဖြစ်နိုင်ဖို့ရှိပါတယ်။ဘိုးကျုံအောင်ဆန်းအသက်ငယ်ကလေးခေါင်းဆောင်ဖြစ်တာကဘိုးကျုံအောင်ဆန်းဂုဏ်ယူပါရှင်။ဘိုးကျုံသာသူများကလည်းဘလောက်ပဲအာနာရှိစီမရှိသူကအာနာမယူတတ်ပါဘူး။သူကလည်းတကူကောင်းမဆန်တဲ့အာနာလည်းမယူတတ်ပါဘူး။မိရဲ့ရင်မကြားဘိုးကျောင်းရဲ့တမီတော်ရဲ့စုကြည်လို့ဖြစ်ကမဲ့တမီရုံးတက်ရှိပါရဲ့
။ဘိုးကျောင်းအောင်ဆန်းမင်းကွန်းပြောပြိုင်ပွဲမှာဝင်ရောက်ရှင်မြိုင်ခဲ့ပြီးပထမဆုံးရခဲ့တဲ့အသက်12နှစ်အရွယ်မောင်နေမျိုးသူရင်ဝင်းကဒီပြိုင်ပွဲမှာရှင်မြိုင်မှုအတွက်2ရက်လောက်လေ့ကျင့်ခဲ့တယ်လို့ပြောပါတယ်။ဘိုးကျော
င်းအောင်ဆန်းမင်းကွန်းပြောပြိုင်ပွဲကိုတန်ဖို့ဒါ2ရက်လောက်တော့အချိန်ယူပြီးလေ့ကျင့်ခဲ့ရပါတယ်။အသံလေးလည်းဝင်ခဲ့ပါတယ်။ဒီတော့အရင်လေ့ကျင့်လို့လည်းမရဘူးသားတို့သူဘိုးဆိုတာလည်းသူကအဲ့လိုညှင့်အားတန်နဲ့အရင်အော်တာလည်းမဟုတ်ဘူးသူဘိုးကတော်တော်ခက်တယ်ဒါမဲ့သူပြောတဲ့အဲ့လိုပုံစံတွေကတော့အဲ့ဒီတော့ကဟုတ်လားအဲ့လိုမျိုးသူတော်မှားတဲ့ခါကျရင်လည်းအဲအဲ့လိုမျိုးတွေတော့သားထည့်ပြောပါ
ဘိုးကျုံပုံပကြီးဆွဲရမှာပထမဆုရခဲ့တဲ့မောင်အောင်ဆန်းလင်းကလည်းဘိုးကျုံပုံလူရေးဆွဲရမှာစိုးရင်ခဲ့ရတယ်လို့အခုလိုပြောပါတယ်
ဘိုးကျောင်းလည်းထိုင်နေတဲ့ပုံဆွဲတယ်သူကတော့ပုံဆွဲကအဲ့ပုံဆွဲဆရာတွေပြောတဲ့အတိုင်းဆွဲတယ်ငင်းကိုလည်းတချောင်းပဲဆွဲတယ်ရှိတ်တွေလည်းတချောင်းလိုက်မတူမှာဝဲဆိုးရီဘိုးကျောင်းကတက်တီလည်းရှိတယ်မှန်တော်ဝဲပြောတယ်မဟုတ်တာကိုမပြောဘူးလေညာလည်းမပြောတတ်ဘူးအုံနောက်လည်းရန်ကောင်း
ပြည်သူရင်မြင့်ကခလေးငယ်တွေရဲ့ပြိုင်ပွဲတွေမှာအသက်6နှစ်ကနေ12နှစ်အရွယ်ကလေးတွေဝင်ရောက်ရှင်မြိုင်ကြတာဖြစ်ပါတယ်ရှင်